လူငယ်3ဦးကိုဆွဲဆိုထားတဲ့အမှုပလက်လိုက်တယ်ဆိုလို့ဟုတ်အဲ့ဒါနဲ့ပတ်သက်ပြီးမေးချင်လို့အခုယုံကြည်သွားသေးလားရှင်ဒီနေ့လေ
ကျွန်တော်တို့ကိုဒီနေ့မနေ့စောစောကိုတခါတည်းဒီအမှုပလက်ပေးပါမယ်ပေါ့နော်နောက်ထပ်လက်ရှိမှုပိုင်းလေးတွေကိုလူငယ်တွေကထပ်ပြီးတော့မှတရားရုံးချင်းမှမလုပ်ဘူးဆိုရင်တို့ဒီအမှုပလက်ပြီးတော့တခါတည်းလွတ်ပေးပါမယ်ဆိုတဲ့အနေအထားမျိုးတွေနဲ့မနေ့ကတော့ပြည်နယ်ဝန်ကြီးချုပ်တို့လူငယ်တို့စီကနေပြီးတော့မှကိုညှိနှိုင်းလာမှုရဲ့အနေအထားတရားရနောက်ထပ်ကျွန်တော်တို့၁၉ရက်နေ့ထွက်တဲ့အထဲမှာကျွန်တော်အပါဝင်၁၂ဦးကိုထပ်မံတရားမစွဲတော့ဘူးဆိုတဲ့အနေအထားတရားရရဲ့မနေ့ပြန်24ဆိုရင်လည်းရက်20ပြည်ပြီးတော့လွတ်မဲ့အနေအထားတရားရရဲ့ဟိုပြည်နယ်ရဲ့တည်ငြိမ်ရေးကိုစာပေးတဲ့အနေအထားတရားရရဲ့ဆိုပြီးတော့မှကိုကျွန်တော်ဆက်ဆင်းကြည့်ပြီးတော့မှကိုတော့ကျွန်တော်လူငယ်တွေကဒီလှူရှားမှုအိုင်ဆိုင်ရာမလုပ်တော့ပဲနဲ့နေအမှုပတ်လက်ပေးတဲ့ဆိုရင်တော့ကျူတဲ့အနေအထားလောက်ကိုပဲလုပ်လိုက်ပါတယ်
အကိုဒီပြည်နယ်ဝန်ကြီးချုပ်တို့ကဒီလိုခေါ်ယူညှိနှိုင်းမယ်ဆိုတဲ့အခါမှာအကိုတို့ကိုခေါ်ယူညှိနှိုင်းတဲ့သဘောလားရှင
်ကျွန်တော်တို့ကိုတိုက်ရိုက်မခေါ်ဘဲနဲ့ကိုကြောင်းဝင်ဆက်ဆက်ပေးနိုင်ဖို့လက်ရှိ KMPP အတွင်မူစစ်မျိုးတန်းနဲ့အတွင်မူနဲ့တန်ရီယယ်တို့ကိုကြောင်းဝင်ဆက်ဆက်ညှိနှိုင်းသူဖြစ်သူတို့ရွေးချယ်ပြီးတော့မှလောက်ခိုင်ဆောင်ရတယ်ပေါ့တကယ်တမ်းတော့ဒီနယ်တွင်းမှာရှိနေတဲ့ခြားသောတိုင်းနယ်နဲ့ကိုင်တွေကလည်းဒီလိုလူငယ်တွေရဲ့လောက်ခိုင်ဆောင်ရမှုအပေါ်မှာဝန်ရမှုတွေရှိလာကြတယ်ဒီအပေါ်မှာထောက်ခံကြတယ်ဒီလူငယ်တွေကိုတော့တောက်လျှောက်ပတရားဖမ်းဆီးမှုတွေအပေါ်မှာရောဟန်တာမှုတွေဒီလိုပဋိကင်းနိုင်နေတဲ့ပုံစံမျိုးတွေဖြစ်လာမယ်ဆိုရင်တော့ဒီဒေသတွင်းကအခြားသောတိုင်းနယ်နဲ့ကိုင်တွေရောမိဘပြည်သူတွေရောကလက်မခံဘူးဆိုတဲ့အနေအထားတရားရဆိုတော့ကျွန်တော်တို့ဒီနေ့ရုံချင်းမှသာလင်ထပ်ထွက်ပြီးတော့ဒီပြည်မှုပုံစံမျိုးတွေသူတို့နေနေမှုပုံစံမျိုးတွေဖြစ်ရင်တော့ပြည်နယ်မှာပြည်နယ်မှုတစ်ခုတိခိုက်သွားနိုင်တယ်ဆိုတဲ့အနေအထားမျိုးတွေကိုသူတို့လည်းဒါတွက်ဆမိပြီးတော့မှကိုဒီအပေါ်မှာကြားဝင်ဆက်ဆက်ညှိနှိုင်းဖို့အတွက်ကိုသူတို့အကူအညီတောင်းတာပေါ့ခင်ဗျ
ဒီလိုမျိုးကြားဝင်ပြီးတော့ညှိနှိုင်းပြီးတော့ဒီနယ်အစိုးရအဖွဲ့ဒီအဓိကဝန်ကြီးချုပ်နဲ့ပေါ့နော်ညှိနှိုင်းပြီးတော့ဒီလိုမျိုးပြည်လည်းမှုရရှိခဲ့တာကဘယ်နေ့တုန်းကဖြစ်မလဲရှင
်မနေ့ညနေခင်းကြမှာပါခင်ဗျမနေ့မနေ့ကလေးကတော့တောက်လျှောက်အပွားပြန်နေလို့တယ်ကျွန်တော်တို့လူငယ်ရုံးတွေစီကိုလည်းဒီကြားဝင်ဆက်ဆက်ညှိနှိုင်းတဲ့အဖွဲ့အနေနဲ့ကလာတွေ့တယ်ပြီးတော့ထောင်ထဲလဲသွားတွေ့တယ်ပြီးအစိုးရရုံးပြန်သွားတယ်အစိုးရရုံးကနေတစ်ဆင့်ကျွန်တော်တို့စီကိုဒီဘက်အနေထားဘလောက်ထိချော့တင်လုံနိုင်တယ်လဲသူတို့ကတော့ဘလောက်ထိလိုလားတယ်ကျွန်တော်တို့ကလည်းဒီအပေါ်မှာဘလောက်ထိတော့လိုက်နာပေးနိုင်မယ်ဘာတော့လက်မခံနိုင်ဘူးဆိုတဲ့အနေထားတွေနဲ့ကိုတော့ညနေခင်းမှာကတော့ပြည်သူခံရတဲ့၃ယောက်ကိုပတ်လက်ပေးဖို့ရယ်ဟို၅ယောက်ကတော့ထောင်နာရက်၂၀ကလည်းမနေ့ပြန်ပြည်ပြီဖြစ်တဲ့အတွက်ကြောင့်မို့လို့လွတ်ပေးပါမယ်ဆိုတဲ့ကတိအပြင်၁၉ရက်နေ့မှာဥဆောင်တဲ့ကျွန်တော်ပါဝင်၁၂ယောက်ကိုလည်းထပ်မံမစွဲဆိုတော့ဘူးနောက်တစ်ကြိမ်လုံမယ်ဆိုရင်၄၈နာရီတော့ကြိုတင်ကြောင်းကြားပေးပါဆိုတဲ့ကတိပြုမှုနဲ့နောက်ဆုံးတော့တူလိုက်တာပါခင်ဗျာ
ဒီလိုမျိုးဒီဂျောင်းဝင်ပြီးတော့ညှိနှိုင်းပေးတဲ့အဖွဲ့ကဒီ KNPP ကဒီကိုယ်စားလှယ်တွေပဲလားတခြားဘယ်အဖွဲ့တွေကပါသေးလဲရှင
်တခြားအဖွဲ့တွေနဲ့ကတော့ရှေ့ရက်ကတည်းကသူတို့တွေ့ဆုံဆွေးနွေးမှုတွေလည်းရှိကြတယ်အများစုတွေကလည်းသဘောထားတွေကိုအဲ့လိုထုတ်ပြန်လာကြတယ်ဆိုတော့အဲ့ဒါတွေနဲ့ဟိုဆွေးနွေးထားတာလည်းဖြစ်တော့ဒီအပေါ်မှာဂျောင်းဝင်ဆက်ဆက်ညှိနှိုင်းဖို့အတွက်ကိုတော့ဒီနယ်ဆိုရဖက်ကရောတန်တဲ့ဥစ္စာတွေကရောက KNPP ကိုပဲဟိုရွေးချယ်လိုက်တဲ့ပုံစံဖြစ်မှာခင်ဗျာကျွန်တော်တို့တော့အဲ့ဒီအစီအစဉ်ကိုမနေ့သူတို့ကနေဆက်သွယ်လာမှပဲသိတယ
်ဒါဆိုတော့ဒီလိုမျိုးသဘောတူညီမှုတွေရရှိရဲဆိုတော့ဟိုအကိုရုစီကိုလာပြီးတော့ဒီလိုမျိုးဂျောင်းဝင်ညှိနှိုင်းပေးတဲ့သူတွေပြောဆိုချက်အရာဆိုရင်သူတို့အနေနဲ့ဒီလိုတောင်းဆိုတာမှာတခြားဘာတွေပါအောင်လဲဥမာတခြားဘယ်လိုတောင်းဆိုမှုတွေပါအောင်လဲဥမာညီမသိချင်တာကဒီအကိုရုငိုတောင်းဆိုခဲ့တဲ့တောင်းဆိုတဲ့အချက်လေ
းကိုတောင်းဆိုချက်အတိုင်းကိုပဲဆက်လက်ရည်တည်တယ်ဒါပေမဲ့လက်ရှိကာလမှာကတော့သူတို့တွေကဒီအပေါ်မှာတရားမျှတမှုတွေအမှန်တရားဖော်ထုတ်ပေးဖို့တွေနောက်ပြီးတော့ဖြစ်စဉ်လေးတွေကိုအတက်နိုင်ဆုံးကျွန်တော်တို့ပြည့်ဖက်တွေရောလူထုတွေရောသိရှိဖို့ကိုပြည်နယ်ဆိုရကကာရက်တာတူပါဝင်တဲ့အတွက်ပေါင်းရပေးဖို့ဆိုတဲ့အနေအထားနဲ့ပြည်နယ်ဆိုရကဒီအပေါ်မှာကိုဟိုတာဝန်မှုတာဝန်ခံမှုပိုင်းဆိုင်ရာတရားအရာကတော့အတက်နိုင်ဆုံးလုတ်ကိုင်ဆောင်ရပေးမယ်ဆိုပြီးတော့ကျွန်တော်တို့၁၉ရက်နေ့တွေ့ဆုံတုန်းကလည်းတောင်းဆိုခဲ့ကြတာပေါ့နော်အဲ့ဒါကိုတော့အဲဒီကဝန်ကြီးချုပ်ကဂရီမပေးပေမဲ့အခုဒီလိုသူတို့ကိုယ်တိုင်ကဖိတ်ခေါ်တယ်ဒီအနေအထားတရားအရာကတော့ပြည်နယ်မှာပို့ပြီးတော့ကြီးမားတဲ့အနေအထားတရားအရာသူတို့လည်းမလိုလားတဲ့အတွက်ဒီလိုစစ်စနိုင်ပေးနိုင်စစ်စနိုင်ပေးပါဆိုပြီးတော့မဟုတ် KMPP ကိုခေါ်ပြီးတော့သူတို့ပြောဆိုရကနေမှတစ်ဆင့်ကျွန်တော်တို့စီကိုရောက်လာတော့ကျွန်တော်တို့ကလည်းဒီနေထားတရားရဆိုရင်သူကျွန်တော်တို့လက်ခံနိုင်တဲ့အတိုင်းတာလေးတွေကိုတော့ကျွန်တော်တို့ကပြန်ပြီးတော့မှပြောဆိုတဲ့ပုံစံနဲ့သွားလာဖြစ်တယ်အဲဒီအတွက်ကြောင့်ကျွန်တော်တို့ကတော့ဒီလိုအမှန်တရားပေါ်ပေါက်ရေးရဲ့အတက်ဖြတ်ခံမှုရဲ့အနေထားလေးတွေကိုအတက်နိုင်ဆုံးဒီနယ်ဆိုရကနေပြီးတော့မှသတင်းထုတ်ပြန်ပေးနိုင်မှုဒီအပေါ်မှာဟိုလုံနိုင်မှုဆိုတဲ့အနေအထားတည်းရဲ့ကိုတော့သူတို့ကကတိပေးတာဖြစ်တဲ့အတွက်တော့ကျွန်တော်တို့ဘက်ကလည်းနောက်ထပ်ဘယ်အများစွာတင်နဲ့ဆန္ဒထုတ်ဖော်ပေးမယ့်အစီအစဉ်ကိုတော့ကျွန်တော်တို့ကလည်းကြည်ရက်ဆိုင်ထားပေးတယ်ပေါ့နော်တကယ်လို့သူတို့ရဲ့လုံခြုံရမှုဒီအပေါ်မှာ တိတ်ပြီးတော့မှကိုထင်တာမြင်တာမှုမရှိတာရယ်သူတို့ကအချိန်တိုင်းဆွဲနေတာရယ်ဆိုရင်တော့ကျွန်တော်တို့ရဲ့ရာရီရဆိုင်မှုကနေကျွန်တော်တို့သနာထုတ်ဖို့မယ်